Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မေဂန်တိုင်2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းမီတာ25-32-51နဲ့လိုင်းလက်မီတာ190ရူကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါပထမကဘာစစ်ဆုံးသက်တဲ့ရာပြည်အခမ်းအနားကိုပြင်သစ်မှာချင်းပါနေပြီးကဘာခေါင်းဆောင်တွေတက်ရောက်နေကြပါတယ်ရိုဟင်ဂျာတွေကိုပြန်လက်ခံဖို့မြန်မာဘက်ကတော့အစင်းနဲ့ရှိနေပြီလို့ဒီကနေ့မှပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာနိုဝင်ဘာ15ရက်နေ့မှာစတင်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့
ကျွန်တော်တို့အဓိကကြီးပါအောင်ဆုံးနေတာကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေ့ကြရပါတယ်။ဒါအပြင်ကျွန်တော်အနေနဲ့ခုနဒီကြားစားခံတော့
နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းပြောခွင့်ရသူဦးမြင့်သူပြောကြားသွားတာပါသတင်းနေပြီးမှတင်ဆက်ဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာထလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
နိုဝင်ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်ပထမကဘာစစ်ကိုအဆုံးသတ်ခဲ့တာနှစ်ပေါင်း100တိတိပြည့်ခဲ့ပြီဖြစ်ပါတယ်။စစ်အတွင်းသေဆုံးခဲ့ရသူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မုတ်ဦးမှစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာကြပါတယ်။ကောင်းဆောင်ထူတို့လက်ဆွဲနှုတ်ဆက်ခဲ့ကြပြီးအမေရိကန်သမ္မတထရန့်ကအဆင်ပြေလားလို့နှုတ်ဆက်တာကိုရုရှားသမ္မတကလက်မထောင်ပြီးတုံ့ပြန်ခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကအညာထရစစ်သည်များဗိမာန်မှာထာဝရမိတိုင်ကိုထွန်းညှိပါတယ်။နိုင်ငံအတွက်အသက်ဆွန့်ခဲ့တဲ့ပြင်သစ်စစ်သည်တဦးလဲလျောင်းနားနေရလို့ရေးထိုးထားတဲ့ဗိမာန်မှာညတိုင်းမိတိုင်အသစ်ကိုထွန်းညှိတာပါ။လွန်ခဲ့တဲ့နှစ်ပေါင်း100တုန်းကဥရောပမှာ၄နှစ်ကြာစစ်ပွဲတွင်အသက်ဆုံးခဲ့ကြရတာတွေကိုပြင်သစ်သမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာတော့ပြင်သစ်သမ္မတကငြိမ်းချမ်းရေးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီခဏကိုတော့သမ္မတထရန့်မတက်ပါဘူး။ရုရှားသမ္မတပူတင်လည်းမတက်ဘူးလို့ခန့်မှန်းရပါတယ်။မွေးရည်တွေထဲမှာကျင်းပခဲ့တဲ့ဒီကနေ့အခမ်းအနားမှာတော့တယောဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘန်နင်းနိုင်ငံသူတေးရေးတေးဆိုအင်္ဂလိပ်ခေဂျိုတို့လည်းပါဝင်ခဲ့ကြပါတယ်ပထမကဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်တီတွေထဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်းတရာဒီကနေ့ဒီအချိန်ပထမကဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်တီတွေရေးသားခဲ့ကြတဲ့ပေးစာတွေကိုအထက်တန်းကျောင်းသားတွေကဖတ်ကြားခဲ့ကြပါတယ်အမေရိကန်စစ်တပ်ကဗိုလ်ကြီးချားလ်စ်နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မင်းကလေးတွေကိုဖက်ထားကြတယ်။တချို့ကတော့ရည်နေကြတယ်။မင်းကလေးတွေကစစ်သားတွေကိုအနမ်းပေးပြီးနှုတ်ဆက်ကြတယ်။ကဘာပေါ်မှာသူ့အနေချင်းဆုံးနေရပါလို့ရေးသားထားပါတယ်။ပြင်သစ်ချီလင်တပ်သားအယ်ဖက်ရိုမင်ဂူရက်ကတော့အမြောက်ဆန်တွေတနက်ကြီးစက်နေဝဲပြန်နေတာတွေနောက်ဆုံးမှာတော့ပြီးဆုံးသွားပါပြီလို့ရေးသားထားပါတယ်။အမေရိကန်သမ္မတထရန့်ကတော့ပြင်သစ်နိုင်ငံပါရီမြို့ပြင်ကအမေရိကန်တင်းကျိုင်းကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုယာသည်ဥတုကြောင့်ဖျက်ခဲ့ပါတယ်။ဒါပေမဲ့မိုးအုံပြီးယာသည်ဥတုမကောင်းတဲ့အချက်ကပဲအင်ပီရိုအရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူးရဲဆေးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖိုတို့ကတော့အမေရိကန်တင်းကျိုင်းနဲ့အောက်မေ့ပွဲနေရာကိုသွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားသူ2300နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ချွမ်းနေတဲ့တော်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေအပူလပြင်းနဲ့ချိုးဖောက်နေကြပါတယ်။ဒီနယ်တော်မီလောင်ချွမ်းမှုဟာအဆိုးဆုံးအနေနဲ့ကတစ်ခုဖြစ်ပြီးတော့ဒီတော်မီကိုသိမ့်မကြခင်အချိန်တည်းမှာငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီလောင်ချွမ်းမှုတွင်သေဆုံးသူရုပ်အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါကြောင့် Paradise မြို့ကသေဆုံးသူအရေအတွက်ဟာအခုဆိုရင်23ယောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲရာရှိကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။စောပိုင်းကတော့ California ပြည်နယ်တောင်ပိုင်းမာလဘူမြို့မှာတော်မီလောင်ချွမ်းမှုကြောင့်အိမ်မှာနေထိုင်သူတွေကိုဘေးလျော်ကိုရှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ချွမ်းမှုအတွင်းလူနှစ်ဦးကားထဲမှာသေဆုံးခဲ့ပါတယ်။ဒါကြောင့် California ပြည်နယ်ကမီလောင်ချွမ်းမှုအတွင်းမှာ25ယောက်ထပ်မံနေသေဆုံးခဲ့ပြီလည်းဖြစ်ပါတယ်။ မရိကန်သမ္မတတရမ့်ကတော့အခုလိုမီးလောင်ကျော်တာနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားအာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပါ Twitter ကနေပြည်တင်ပြောဆိုထားပါတယ်အခုလိုမီးလောင်ကျော်တာဟာတက်တော်တွေကိုသေချာထိမ့်သိမ်းမဆောင်ရှောက်နိုင်လို့ဖြစ်ရတာဖြစ်တယ်ဆိုပြီးပြည်ထောင်စုဆိုရကအခုကြီးပေးမဲ့ငွေတွေကိုလည်းမပေးဘဲနေသွားနိုင်တယ်လို့ချိန်ကြောက်ထားပါတယ်ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကိုတော့သမ္မတထရမ့်ကထည့်သွင်းပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
ရိုဟင်ဂျာတွေဌာနပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့ဒီခေတ်မှာပြောဆိုလိုက်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ဌာနပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေ့စားလုံးမှဖြစ်မယ်လို့လည်းပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ဌာနပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ကြာသပတေးနေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာပါ။ပထမအထုပ်ဌာနပြန်မဲ့လူပေါင်း1,250ယောက်ထဲကနေတရက်ကိုလူပေါင်း150နှုတ်နဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်မယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနပြန်လာမဲ့သူတွေကိုမောင်တော်မြို့နယ်ငခုရားနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖိုးခေါင်ကြားစခန်းမှာတလထားရှိမှာဖြစ်ပါတယ်။နေထိုင်စဉ်အတွင်းလိုအပ်တဲ့စားနပ်ရိက္ခာကျန်းမာရေးဆောင်ရှောက်မှုအလုံးကိုမြန်မာဘက်ကစီစဉ်မယ်လို့ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဌာနပြန်လာမဲ့သူတွေထဲမှာအကျန်းဖက်သမားတွေပါမပါစီစစ်ဖို့နဲ့ပါလာရင်လည်းအရေးယူမယ်လို့ပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးကလည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အရဒီနှစ်အစောပိုင်းတုန်းကပထမဆုံးဌာနပြန်ရေးစဖို့စီစဉ်ခဲ့ကြပေမဲ့မစနိုင်ခဲ့ကြပါဘူး။ဒီသတင်းပတ်အတွင်းစမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုလည်းကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုထားသလိုဒီလုပ်ငန်းစဉ်ကိုစိုက်ငံ့ဖို့ကိုပါတိုက်တွန်းနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်ပေးမှဌာနပြန်နိုင်မယ်လို့ပြောဆိုနေကြတာပါ။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအသိအမှတ်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအတိုင်းပဲဆောင်ရွက်ရမယ်လို့ပြောဆိုထားပါတယ်ရှင်။
နိုင်ငံတော်တိုင်ဝန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတောက်အောင်မှာဖြစ်ပြီးတော့33ညမြောက်အာဆီယံထိပ်သီးစည်းဝေးကိုပါတက်အောင်မှာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူ၄ရက်ကြာခီးစဉ်ကိုတွန်းလှန်နေမှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးစည်းဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စည်းဝေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်အောင်မှာဖြစ်ပါတယ်။ဒီစည်းဝေးတွေမှာဒေါက်တာဆန်းစုကြည်ကကမ္ဘာကောင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးတော့ဒီမိန့်ခွန်းထဲမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကွန်ရက်နဲ့ယင်းနှိမ့်နယ်မှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံရေးဌာနလက်အောက်ကမြန်မာဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါရယ်စင်ကာပူထိပ်သီးအစည်းအဝေးကိုတော့အာဆီယံ10နိုင်ငံခေါင်းဆောင်တွေပြင်ဒေသတွင်းကတရုတ်ဂျပန်တောင်ကိုရီးယားရုရှားအမေရိကန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေပါတက်အောင်ဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်ခင်ဗျာ
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ရုရှားတို့ထောက်ပံ့ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဒေသဆိုင်ရာအစိုးရခေါင်းဆောင်တွေကိုဒီကနေ့တနင်္ဂနွေနေ့မှာမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲတွေကျင်းပတဲ့အပေါ်ယူကရိန်း၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ကကန့်ကွက်ရှုတ်ချပါတယ်။ရွေးကောက်ပွဲကတရားဥပဒေနဲ့မညီတရားမဝင်ဖြစ်ပြီးအတိအမှတ်ပြုမှလည်းမဟုတ်ဘူးလို့ဥရောပသမဂ္ဂဘက်ကသတ်မှတ်တဲ့အကြောင်း EU နိုင်ငံခြားရေးရာမူဝါဒရေးကြီးကဲဖက်ဒရီကာမိုဂါရီနီကပြောပါတယ်ဒီရွေးကောက်ပွဲတွေကဟာသတစ်ခုလို့ပဲလို့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကတ်ဘိုကာကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ပြီးယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုလည်းထောက်ပံ့ပေးနေတာဖြစ်ပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဖြစ်ပွားခဲ့တာကြောင့်လူ100ကျော်သေဆုံးသွားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လကအီဘိုလာရောဂါဖြစ်ပွားခြင်းကစပြီးတော့ရောဂါဖြစ်ပွားသူဦးရေဟာ300လောက်ရှိတယ်ဆိုတော့ကိုတီးပြုတ်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီထဲကထပ်ဝက်လောက်ဟာမြောက်ကီဝူပြည်နယ်ကလူ700လောက်နေထိုင်တဲ့ဘန်နီမြို့မှာဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါ့ပြင်အခုအီဘိုလာဖြစ်ပွားနေတဲ့နေရာဟာလက်နက်ကိုင်အဖွဲ့ဒါဇင်နဲ့ချီပြီးတော့လှုပ်ရှားနေတဲ့ဒေသတွေမှာဖြစ်ပွားနေတာပါ။ဒီဘောလယောဂါဖြစ်ခြင်းကစပြီးတော့ကုညီပေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းတွေကိုအချိန်ဟိုရှော့ချတာတွေရက်ဆိုင်တာတွေမကြာခဏဆိုသလို လုပ်ခဲ့ရပါတယ်။ဤဘလောရောဂါပိုးကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ1986ခုနှစ်ကပထမဆုံးကျင်းစတဲ့တွေ့ရှိခဲ့တာဖြစ်ပြီးတော့အခုဒီချိန်ဖြစ်ပေါ်တာဆိုရင်10ချိန်မြောက်ဖြစ်ပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံမှာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်ရီယိုဒီဂျနေရိုမြို့နားမှာစနေနေ့အစောပိုင်းကမြေပြိုကျပြီးလူ10ယောက်သေဆုံး12ဦးဒဏ်ရာရပါတယ်။ဒါအပြင်4ယောက်ထပ်မင်းပျောက်ဆုံးနေတယ်လို့ဘရာဇီးအာဏာပိုင်တွေကပြောပါတယ်။ဒီမြေပြိုကျမှုဟာရီယိုမြို့အပြင်ဘက်ကနီတီရိုင်မှာဖြစ်ခဲ့တာဖြစ်ပြီးရီယိုမြို့ရဲ့အရတားကာကွယ်စောင့်ရှောက်ရေးဌာနအကြီးအကဲရောဘာတိုရိုဘာဒေးကဂလိုဘယ်ရုပ်သံဌာနကိုပြောပါတယ်။နှစ်ရက်ကြာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်နီတီရိုင်းမှာအရေးပေါ်အခြေအနေကြီးညာခဲ့ရတယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ပထမကဘာဆက်ဆုံးသက်ချင်းရာပြည့်အခမ်းအနားကျင်းပနေတဲ့ပြည်ထောင်နိုင်ငံရှောင်းဇလီစေးမှာအပေါ်ပိုင်းဝလစ်ဆလင်နဲ့ဆန္ဒပြကြတဲ့အမျိုးသမီးနှုတ်ကိုရဲကဖမ်းဆီးလိုက်ပါတယ်။ဒီထဲကအမျိုးသမီးတူကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဂါဒန်နဲ့မီတာအနည်းငယ်အတွင်းမှာအဖမ်းခံခဲ့ရတာပါ။အဲ့ဒီအမျိုးသမီးကသူ့ရင်ဘတ်မှာအတူရောင်ငင်းငယ်ရေးသမားတွေလို့ရေးသားထားပါတယ်။ဘာရီမျိုးအခြေဆိုင်အစွန်ရောက်အမျိုးသမီးဒီအလုရှာမှုအဖွဲ့ဖိမန်အဖွဲ့ကဆန္ဒပြတာကိုသူတို့လုပ်တဲ့သဘောမျိုးပြောထားပါတယ်ခင်ဗျာ
ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်းဆောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေက2000ကိုပထမဆုံးအတုံအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်လဲလက်ခံဖို့ရှိနေပါတယ်။ဒီနေ့ကိုလူဦးရေ150နီးပါးလက်ခံနိုင်ဖို့ပြင်ဆင်ထားပြီး10ရက်ကျော်ကြာလက်ခံနိုင်ဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကပြောပါတယ်။ပြန်လဲလက်ခံရေးအပိုင်းမှာလူညုံရေးရအကြမ်းဖက်သမားတွေမပါလာနိုင်အောင်တရားစီစစ်သွားဖို့ရှိသလိုပြန်လာမဲ့သူတွေနဲ့ထာနေတိုင်းသားတွေကြားစိုးရိမ်မှုမဖြစ်ရအောင်လူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းလှုပ်ဆောင်ထားတယ်လို့လည်းအစိုးရကပြောပါတယ်။ VOA သတင်းတော့မမေခရန်ကုန်မြို့ကနေသတင်းပေးပို့လာတာပါ
။ဒီကနေ့ရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားထားရေးရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါ။ဆက်စချင်းပြည်내ဝင်ရောက်လာသူတွေကိုငခုရနဲ့တောင်ပြိုလက်ဝဲမှာစတင်လက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖိုးကောင်ဂျာဆက်ခန်းမှာသူတို့နေနေတိစောက်ပြီးဒီအထိထားသွားမှာပါဒီလိုထားတဲ့နေရာမှာဆန်စီစားနဲ့ကျန်းမာရေးထောက်ပံ့မှုတွေပေးသွားမယ်လို့ဆိုပါတယ်ထောက်ပံ့မှုတွေကအစီအစဉ်တစ်ခုကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြသွားတာပါ
ကျွန်တော်ကကဆန်စီစားပဲဒီဘုံလောင်စာကစအကုန်ထုတ်ပေးရတာကတလားလာပေးရတဲ့အကြည့်ကိုဒီနေ့လိုတယောက်ထောက်အောင်နဲ့အစိမ့်အစိုးဒါကစတဲ့ဖြင့်ဒါလေးတွေဝယ်ပြရအောင်ဒါအောင်လေးပြေးတဲ့တက်တက်ကိုဖက်ပေးမှာဖြစ်ပါတယ်အဲ့လိုနည်းနဲ့ဈေးဝယ်လို့ရအောင်လေဒီဘောင်းဝတိတာအနေကြီးများပြီးတော့ဒါရောက်ပြီးတော့ဆိုင်ပြန့်ဖို့ပဲလေစဉ်းစားထားတာဖြစ်ပါလေဒါလည်းဈေးလေးလေးများမှာပြောင်းအောင်ဖြစ်ပါဒီရေကလည်းရရှိနေဖြစ်ပါတယ်ဒီအတိုင်းပါဒါတော့လူအပ်ရင်အခုဒီတက်ကားသုံးပြီးထားပြီးတော့ဒီလူအပ်တဲ့ဒီကိုလည်းထပ်ပြီးတော့ဖတ်ဖို့ဆောင်ရည်နေဖြစ်ပါ
အခုလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပေမဲ့လို့ပြန်လာရမယ့်စည်ရင်းဝင်ဒုက္ခသည်တွေအနေနဲ့မြန်မာအစိုးရဘက်ကထုတ်ပြန်ချက်တွေရှင်းရှင်းလင်းလင်းမသိတာကြောင့်ပြန်လာရဖို့အခက်တွေ့နေတယ်လို့လည်းဆိုကြပါတယ်။ဒီအပြင်မြန်မာနိုင်ငံဘက်ကခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးစတာတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒီအစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာရှိပါတယ်။ဒီပေါ်မြန်မာအစိုးရဘက်ကတော့ငြင်းဆန်လိုက်ပြီးပြန်လာမဲ့သူတွေကိုတိကျတဲ့သတင်းအချက်လက်တွေပေးပို့ထားသလိုရှင်းလင်းတင်ပြမှုအစဉ်အဆက်ကိုလည်းလုပ်ခဲ့ပြီးဖြစ်တယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ရှင်းလင်းခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြပါဗျာ
ကျွန်တော်တို့အဓိကကြီးပါမှုစုနေရာကိုစတဲ့နေနဲ့ကျွန်တော်တို့တွေ့ကြရပါတယ်ဒါအပြင်ကျွန်တော်အနေနဲ့ဒီခုနဒီကြားစခန်းပေါ်ကျွန်တော်တို့ပညာရေးကျမ်းမာရေးနဲ့အချက်လက်တွေအားလုံးကိုကျွန်တော်ဗနိုင်းကြီးပြန်တင်သွားပြီးတော့သိစေချင်တော့ရှင်းပြပေးရတယ်အဓိကကျွန်တော်တို့ပြီးနေတဲ့ message ကသူတို့ဘာသာစကားနဲ့ပြီးထားတဲ့ message ပါဆိုတော့ဒါတော့ကျွန်တော်တို့
တဖက်ကပြန်လဲဝင်ရောက်လာမဲ့သူတွေကြားမှာအခုလိုစိုးရိမ်မှုတွေရှိနေသလိုဌာနေတိုင်းရင်းသားတွေကြားမှာလည်းစိုးရိမ်မှုတွေကရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဘလို့အဖြစ်ရှင်းဖြေရှားသွားမလဲဆိုတဲ့အပေါ်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
လူမှုသားတာကရှိတယ်။ဒါရင်းရှင်းလို့ရမယ်ကွာ။ဖြစ်ပေမဲ့ကျွန်တော်အခုချိန်မှာပါအားသာကွန်ဆက်ကျွန်တော်စိုးရိမ်ပါတယ်။ ရေရှည်ဘက်လည်းဆက်လက်ဆောင်ရည်မှာဖြစ်ပါတယ်။ဒါဘက်ကိုကျွန်တော် dialogue ဒီ between ကျွန်တော်တို့ဒီ administrative ministry ဟုတ်ချုပ်ကနေသူဘူးဘူးဖွဲ့စည်းဘုစနေဖွဲ့စည်းတခိုင်းဆင်းဘူးဘောကျွန်တော်တို့ administrator ဆက်တဲ့ဒီလိုမျိုး dialogue အမျိုးစုံကျွန်တော်ဆက်လက်လုပ်နေပါတယ်။ကျွန်တော်ရဲ့အစိုးရရဲ့ကျွန်တော်ရဲ့ဘီနာရီအားလုံးပေါင်းပြီးတော့ social cohesion အတွက်ကျွန်တော်ပြည်နယ်အစိုးရပြောင်းလဲအစိုးရတော်တော်ကျွန်တော်ကုသလင်းများအားလုံးပေါင်းဆောင်ရည်ပြီးတော့ကျွန်တော် social cohesion လူသားဒါတာဖြစ်ရေးရေးရှိဆောင်ရည်ရတာဖြစ်ပါ
လုံးလုံးရေးပိုင်းနဲ့ပတ်သက်လို့ပြန်လည်ဝင်ရောက်လာသူတွေချာမှာအကျန်းဖတ်သမားတွေပါဝင်လာတာမျိုးမရှိအောင်စီစစ်ဆောင်ရွက်မှုတွေကိုတင်းကျပ်စွာလုပ်သွားမယ်လို့ပြည်ရေးဘက်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံသားစီစစ်မှုတပ်တွေကန်ကပ်ပြား NVC ကပ်တွေထုတ်ပေးမှာဖြစ်ပြီးဒုက္ခသည်တွေဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်မှာဖြစ်ပါတယ်။ဒီလူတွေကိုမောင်နှောဒေတာမှာလွတ်လပ်စွာတော်လာခွင့်ပေးမယ်လို့လည်းအစိုးရကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ဖို့လူရည် 2,000 ကျော်ထပ်မံပေးဖို့ထားတယ်လို့လည်းဆိုပါတယ်ရှင
်။ VOA သတင်းတော်မမ်မီခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာရေးအားဆွေးနွေးကအစီအစဉ်ကိုတင်ဆက်ပါတော့မယ်။ NRA ကင်းကင်းနဲ့အာဂါသခီးစင်တွေသွားလာနိုင်အောင်တီထွင်ကြံစသူတွေကို NASA က Silver Snoopy Award ချီးမြှင့်တာမှာ2018အတွက်ဂလန်သုတေသနဌာနကမြန်မာသိပ္ပံပညာရှင်တူဖြစ်တဲ့ဒေါက်တာပဒေတာတင်ကိုပေးအပ်ခဲ့ပါတယ်။စုမီယူကင်ရပ်ပိုင်းအတွင်းဝါရှင်တန်ဒီစီကိုရောက်လာခိုက်မှာဒေါက်တာပဒေတာတင်ကို VOA ရုံးချုပ်မှာဒေါက်ခင်မျိုးသက်တွေ့ဆုံမိမြန်းထားနားဆင်နေပါပြီ
။ဒီပဒေတာတင်အခုနိုဝင်ဘာလထဲမှာစုယူမယ်လို့သိရပါတယ
်။ Silver Snoopy Award လို့ခေါ်ပါတယ်။အဲ့တော့သူကမှတ်တမ်းတင်ဂုံပြူတဲ့ရင်ဒိုးလေးတစ်ခုရဲ့အဲ့ဒီရင်ဒိုးလေးရဲ့ပုံစံကပါလဲဆိုတဲ့အခါကျတော့ဒီကဘာကျော်နာမည်ရတဲ့လူငယ်တိုင်းတည်တဲ့ဟိုရင်း Charlie Brown ကတ်တွန်းတွေကအဲ့ဒီခွေးရုပ်ကလေးပါအဲ့ဒီခွေးရုပ်ကလေးကိုမှတ်တမ်းတင်ပြီးတဲ့အခါကျတော့ Silver Snoopy ဆိုတော့ငွေအစစ်နဲ့လုပ်ထားတဲ့ဒီ necktie တို့ရင်ပတ်အင်ကြီးတွေမှာတတ်တဲ့ဒစိတ်ကလေးရဲ့ပြီးတဲ့အခါကျတော့အဲ့ဒီဒီအာကာသယင်မှုတွေကိုယ်တိုင်လက်မှတ်ထိုးပြီးတော့ကျေးဇူးတင်ကြောင်းဂုံပြူကြောင်းဆိုတဲ့စာရွက်စာတမ်းလေးနှစ်ခုနဲ့အဲ့ဒီဟာကိုပေးတဲ့ဂုံပြူမှတ်တမ်းလွားပါ
ဆရာဥပဒေသားတင်ပေါ့နော်အခုလိုဒီစုအတွက်ကိုတသက်တမှာတစ်ခါတည်းရရလို့ပြောပါတယ်ဆရာဘာကြောင့်လို့တသက်မှာတစ်ခါတည်းပေးတယ်အဲ့ဒါမျိုးလေးပြောပြပေးပ
ါ NASA မှာပေါ့နော်ကျွန်တော်လုပ်ခဲ့တဲ့အချိန်ပိုင်းအတွင်းမှာဒီလိုပဲဟိုထမ်းပင်တဲ့လက်မှတ်တွေကတော့ပေးနေကြပဲပေါ့နော်ဒါပေမဲ့ဒီဟိုဂုံပြူလွာကြတဲ့အခါကျတော့ तू ကဟိုသူထူးခြားမှုတစ်ခုရှိတယ်ပေါ့နော်။ဘာလို့ဆိုတော့လုပ်ငန်းခွင်တသက်တာမှာတစ်ချိန်ပဲရတယ်။ဒါပြတော့လုပ်တဲ့ပုံမှုမတီးပါဘူး။ဒီ1968ခုနှစ်လောက်ခရဲကဒီ68ခရဲကဒီအာကာသစူဇန်လေးလာရဲ့မှာလူလိုက်ပါတဲ့အားတွေပါလာပါတယ်။အမေရိကန်နိုင်ငံရဲ့အာကာသအစီအစဉ်ထဲမှာဆိုလို့ရှိရင် Mercury ပေါ့နော်။ Mercury ဆိုတဲ့ဒုံးရင်မှာပထမဦးဆုံးလိုက်ပါတဲ့လူကအာကာသယင်မှုက Alan Shepard လို့ခေါ်ပါတယ်။ပါသွားတဲ့အာကာသယင်မှုတွေအတွက်ကအများကြီးပါခေါ်လဲဆိုအသက်ဆွန့်ပြီးတော့သွားရတာပါ။အာကာသအကြီးဟိုဒုံးမြန်ကြီးတစ်ခုစောက်တာရဲ့အာကာသယင်ထဲမှာပါတဲ့အစိတ်အပိုင်းတွေအဲ့ဒါတွေအကုန်လုံးကိုဒီမပျက်စီးအောင်မပေါက်ကွဲအောင်ဒါတွေကိုလှုပ်ဖို့အတွက်ကအင်ဂျင်နီယာတွေရောသိပ္ပံပညာရှင်တွေရောဒုံးမြန်စောက်တဲ့လူတွေရောဒါအပြင်ဒုံးမြန်ကိုပစ်တင်တဲ့လူတွေကအစပေါ့နော်ဒီ operation ကအစသူတို့တွေရဲ့လက်ထက်မှာအများကြီးမူတည်ပါတယ်အဲ့တော့ဒီလူတွေကမိမိကိုပေးထားတဲ့တာဝန်ရဲ့ beyond your assigned schedule ပေါ့နော်ကိုပေးထားတဲ့တာဝန်တွေပို့ပြီးတော့ကိုဒီဟာပေါ့နော်အသက်ကိုစွန့်ပြီးတော့မှဒီသူတေသနာလုပ်ရတဲ့လူတွေပါသွားတဲ့အတွက်သူတို့အသက်မဆုံးပါအောင်ဆိုတဲ့ဟာကိုအဓိကထားပါတယ်အဲ့ဒါတိတ်အရေးကြီးပါတယ်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတဲ့အခါကျတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့အမျိုးသားအဲဒီလေကြောင်းနဲ့အာကာသသုတေသနဌာနနေပြီးတော့ဒီဌာနပေါင်း9ခုရှိပါတယ်စင်တာ9ခုရှိတယ်အဲ့ခုတွေမှာကျွန်တော်လောက်တာတော့ Glenn Research Center မှာအဲ့တော့စင်တာတစ်ခုကိုတစ်နှစ်ကို3-4ရောက်လောက်ပေးပါတယ်အဲ့ဒါကို Space Flight Awareness လို့ခေါ်ပါတယ
်ဆရာအခုဥပဒေသားပြောတဲ့အရာဆိုလို့ရှိရင်အမတန်လူလိုက်ပါသွားတဲ့ဒီအာကာသယင်တွေယင်မှုတွေအန္တရာယ်မရှိအောင်ပေါ့နော်ပြီးတော့ဒီစံသက်သုတေသနလုပ်တဲ့လူတွေပါအန္တရာယ်မရှိအောင်ဆို ဘလောက်များအန်ဒီရဲ့ကြီးပါတယ်လဲဒီလိုမျိုးအန်ဒီရဲ့ဖြစ်ပြီးတော့အဲ့ဥပမာလေးနည်းနည်းပြောပြပေးပါဦ
းအဲ့ဥပမာဆိုလို့ရှိရင်လေရုရှားနိုင်ငံရဲ့ Roscosmos ပေါ့နော် Russian Space Agency ရဲ့ဒီဟိုကဒုံးမြန်ကိုတုံးပြီးတော့လူလိုက်ပါအဲ့တော့မကြခင်လအပြည့်ကျသွားတာဒုံးမြန်ရဲ့အောက်မှာလောင်စာတွေအပြည့်ထင်ပြီးတဲ့အခါကျဒုံးမြန်ကိုပြစ်တင်လိုက်တယ်အဲ့တော့သူ့ရဲ့အပေါ်မှာဘာရှိလဲဆိုလို့ရှိရင်ဆက်အစိတ်ပိုင်းရှိတယ်ဒီအာကာသလွန်မြောက်အာကာသဟိုရင်အပြည့်ဆိုင်ရာအာကာသစခန်းမှာသူတည်တနာလုံးမဲ့ဆက်တည်လဲထည့်ပေးလိုက်တယ်။နောက်အဲ့ဒီအပေါ်ရဲ့တစ်ဆင့်မှာဘာလဲဆိုလို့ရှိရင်လူနှစ်ယောက်ပါတဲ့သူတို့အာကာသဟိုဟာပေါ့နော်စီးနှင်းလိုက်ပါတဲ့ဒီရင်ကလေးပါတယ်။အဲ့ရင်ကလေးကအပေါ်ဆုံးပဲ။အဲ့ဒါရဲ့အပေါ်ဆုံးမှာဘာလဲဆိုလို့ရှိလို့ရှိရင်ဒုံးမြအသေးလေးတစ်ခုလောက်ထားရတယ် emergency escape module လို့ခေါ်ပါတယ်ခုနကဒီ Soyuz အာကာသရင်ပြစ်တင်လိုက်တဲ့အချိန်မှာဒုတိယအဆင့်မှာလောင်ရမယ်လောင်စာမလောင်ဘဲနဲ့တစုံတစ်ခုဖြစ်တယ်မလောင်ဘူးဆိုလို့ရှိရင်သူကတစ်ဒုံတစ်ခုကြောင့်သူပေါက်ကွဲတော့မှာဆိုတာသိတယ်လေသိတာနဲ့ဘာလဲဆိုတော့အပေါ်ဆုံးကဒီ safety vehicle ပေါ့နော်အဲ့ဒီ rocket အသေးလေးကိုဒီကတိပြီးဖြုတ်ချလိုက်ရတာဖြုတ်ချလိုက်ပြီးတဲ့အခါကျတော့သူနဲ့လိုက်ပါတဲ့လူနှစ်ယောက်နဲ့အပေါ်ကဒုံးမြန်လေးကဒီကဘာမြေပေါ်ကိုပြန်ဆင်းခုနကြီးကတော့ပြက်ကျသွားတယ်ပေါ့နော်အပြီးတဲ့အခါကျတော့မှအဲ့လိုလုပ
်စမ်းသပ်နေရောပောက်ပွဲမှုတွေအန်ဒီရရှိတယ်ဘာဆိုတော့ဒီကအင်ဂျင်နီယာတွေအကုန်လုံးပေါ့နော်စီစဉ်ခန့်ခွဲတဲ့သူတွေအကုန်လုံးကဒီစုတွေပြေးတယ်ဆိုတော့လေဒီဘက်မှာရောအတွင်းပိုင်းထဲမှာရောဒီလိုပြန်မတက်ဖဲနဲ့အတွင်းပိုင်းထဲမှာရောဒီစမ်းသပ်မှုတွေလှုပ်ဆင်မှာဘလောက်အန်ဒီရကြီးတယ်လဲဒါတွေဖြစ်ခဲ့ပါလေ
ဒီ1968ခုနှစ်မှာနော်68တန်း69နှစ်မှာ Soyuz number 1ဆိုတဲ့အာကာသယာဉ်လေအဲ့ဒါသူတို့ဒီအိတ်ထဲမှာသူတို့ပောက်ကွဲပြီးတဲ့အခါကြလို့ရှိရင်ပြက်သွားမှုပါတယ်ဒါကိုကဘာပေါ်မှာစမ်းသပ်နေတဲ့အချိန်မှာဖြစ်တာ1968ခုနှစ်မှာအဲ့ဒီအာကာသယာဉ်3ဦးပါပြီးတော့သူတို့မပြန်ခင်မှာဒီအာကာသယာဉ်ကိုသူတို့ဒီပေါ့နော်လူလိုက်ပါမယ်လူ3ဦးပါမယ်အာကာသယာဉ်မှု3ဦးကိုထည့်ပြီးတဲ့အခါကြတော့သူတို့မြေပြင်မှာစမ်းတာစမ်းတဲ့အချိန်မှာပဲဘာလဲဆိုတဲ့အခါကြဒီလူလိုက်ပါတဲ့အခန်းထဲမှာဒီအာကာသယာဉ်ရဲ့အစိတ်ပိုင်းလေးထဲမှာပါလဲဆိုအောက်ဆီဂျင်အပြည့်ထည့်ထားတယ်အသက်ရှူလို့ရအောင်အပြည့်ထားတဲ့အချိန်မှာသူတို့စမ်းနေတဲ့အချိန်မှာပါလဲဆိုတဲ့အခါကျလျှက်ဆစ် shock ဖြစ်ပြီးတဲ့အခါကျလို့ရှိရင်မိထတောက်တာတောက်လဲတောက်တေးလဲတေးပဲပောက်ကွဲပြီးတော့နော
်အ
ဲ၃ယောက်စလုံးတေးသွားပါတယ်โอเคဒါက1968ခုနှစ်မှာနော်နောက်လွန်မြအာကာသယာဉ်နှစ်ခေါက်ပြက်ဖူးတယ်တစ်ခုကပါလဲဆိုတဲ့အခါကျတော့အော်1986ခုနှစ်မှာအဲ့ဒါ challenger အာကာသယာဉ် challenger အာကာသယာဉ်ကအာကာသယာဉ်မှု9ဦးပါပါတယ်နော်သူကပါလဲဆိုအာကာသယာဉ်ကိုမောင်းနှင်တဲ့လူပဲ့ထိန်တဲ့လူအပြင်အာကာသတုတေသနလုပ်မဲ့လူနောက်3ယောက်လည်းပါပါသေးတယ်အဲ့တော့အားလုံးပေါင်း9ယောက်ထင်ပါအဲ့ဒါ9ယောက်စလုံးကဒီတက်ပြီးဟိုပါနော်15စက္ကန့်အစက္ကန့်20လောက်အတွင်းမှာပဲဒုံးမြန်ပောက်ထွက်သွားပောက်ထွက်သွားတာတခြားကြောင့်မဟုတ်သူ့ရဲ့ဒီဒုံးမြန်ကိုဒီအပေါ်ကိုလွတ်တင်ဖို့အတွက်ကို trust ကပါလာလဲဆိုတော့ liquid oxygen လို့ဟာမျိုးပေါ့နော်အဲ့ဒါတွေပါအဲ့တော့သူတို့ pipe တွေကိုတက်ဆက်တဲ့နေရာတွေမှာဘာရှိလဲဆိုလို့ရှိလို့ရှိရင် o-ring ရှိတယ်သူက rubber o-ring သူကတိတ်အေးတဲ့အချိန်ကျတော့အဲ့ဒီ rubber o-ring ကနော်အနှုတ်200နီးပါးလောက်ရှိတဲ့နေဟိုအပူချိန်လောက်မှာသူကပါဆက်အက်သွားတာအဲ့တော့အဲ့ rubber o-ring လေးကပဲ့ထွက်သွားတဲ့အတွက်အဲ့ဒီအချိန်မှာ oxygen တွေကအပြင်ကိုရှန်ထွက်ပြီးတော့မှပေါက်သွားတာပါအဲ့တော့အကုန်လုံးအဲ့ဒါဟိုပေါ့နော်အသက်ပေးလိုက်ရတယ်ပေါ့
ဒီလိုမျိုးပေါ့နော
်
အမတန်အန္တရာယ်ကြီးတဲ့ဒီသူတေသနာတွေလုံနေတဲ့အခါပေါ့နော်ဒီလိုပေးတဲ့ဆူကိုအခုဘလို့ပုံစံမျိုးနဲ့ဆော့ဆော့ပြောတဲ့ Snoopy အယုတ်ကလေးပါတဲ့ဆူတစ်စိတ်ပေါ့နော်ငွေဆူတစ်စိတ်ကဲနောက်ပြီးတော့ဒီလက်မှတ်ပေါ့နော်ဂုံပြူတဲ့လက်မှတ်ကဲဒါတွေကိုထူးထူးခြားခြားပေးရလို့ပြောပါတယ်ဘလို့ပုံစံလေးနဲ့ပေးလဲသိပြရစီ
အာကာသယာဉ်မှုတွေကိုယ်တိုင်ပေးတယ်အဲ့တော့အာကာသယာဉ်မှုတွေကမရအောင်ဒါပေမဲ့သူတို့အသက်မဆုံးအောင်နောက်သူတို့အသက်အန္တရာယ်ကိုကာကွယ်အောင်နောက်ပြီးတဲ့အခါကျတော့ဒီမစ်ရှင်တစ်ခုလုံးပေါ့နော်ဒီလွတ်တင်နိုင်တဲ့မစ်ရှင်ကြီးတစ်ခုလုံးကိုအောင်မြင်အောင်ပြီးတဲ့အခါကျကုန်ကျစရိတ်အ ਨੇ ဆုံးဖြစ်အောင်ဘာဆိုတဲ့အခါကျတော့တန်းနဲ့ချီပြီးကုန်အောင်ကျွန်တော်လုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုဆိုလို့ရှိလို့ရှိရင်9နှစ်6နှစ်လောက်လုပ်ဆင်ယူရတယ်9တန်းနဲ့10တန်းကြာမှာကုန်ပါတယ်အဲ့တော့အဲ့လိုသူတေသနာတွေကိုအောင်မြင်အောင်လုပ်ရတာရယ်ဒီအသက်အန္တရာယ်မဖြစ်အောင်လုပ်ရတဲ့အတွက်အာကာသယာဉ်မှုတွေကိုယ်တိုင်ကဒီတစိုက်ကလေးကိုသူတို့ရဲ့အာကာသပြန်ကလေးကတည်သွားတယ်လက်မှတ်ကလေးတွေကိုလည်းတည်သွားတယ်သူတို့ဟိုအပေါ်ရောက်တော့မှလက်မှတ်ထိုးအဲ့ဒီတစိုက်ကလေးတွေပြန်ယူလာပြီးတဲ့အခါကျတော့ပြန်ရောက်တဲ့အခါကျတော့အော်ငါတို့တော့အသက်ရှင်သေးတယ်ဟေးဆိုပြီးတဲ့အခါကျတော့ကဲဒီလှုပ်ပေးတဲ့လူတွေအကုန်လုံးတွေကပေါ့နော်ဟို
ตัวทุจริตในลูกนี่จุ๊ซาแก่ในลูกนี่ด้วยกูสุบแล้วตรุโกไดลาพี่รอเล่นเอาเสร็จพี่เล่นมาไปบาเลยญาติมานี่อะคุมาโตเตอองลงนี่ได้နိုင်ငံပါဆိုတော့ဒီအာကာသအထိပေါ့เนาะตัวပြီးတော့လူရောက်ဖို့တို့ဒီလိုတုတေသနစံတတ်တာတွေပါတယ်ญาติมานี่အနေနဲ့ဘယ်အချိန်လောက်မှမှာလက်လန်းမိလာနိုင်မလဲအဲ့လိုမျိုးလက်လန်းမိလာနိုင်အောင်ပေါ့เนาะမြန်မာနိုင်ငံဘာတွေလုပ်ဖို့လိုလဲနည်းနည်းအကြံပေးပါ
အဓိကပါလဲဆိုလို့ရှိလို့ရှင်ပညာရေးကန္တာကိုအားပေးဖို့တိတ်အရေးကြီးပါတယ်အဲ့တော့တိုးတက်တဲ့နိုင်ငံတွေအကုန်လုံးမှာရှိတဲ့သိပ္ပံပညာရှင်တွေရောဒီဟိုပါပေါ့နော်လူမှုရေးနဲ့လေ့လာတဲ့သူတေသနပညာရှင်တွေရောကျွန်တော်နဲ့အများအားကြုံတဲ့အခါကြလို့ရှိရင်မေးပါတယ်မေးလို့ရှိလို့ရှိရင်တို့ကမင်းတို့တိုင်းပြည်တော်တော်ကိုချမ်းသာတယ်ဘာကြောင့်ချမ်းသာလဲအဓိကပါလဲမေးလို့ရှိရင်တို့ကတက်ခုပဲပြောတယ bare. Tu te tana lo pu atwet ka ro naing an ni ne amyai kong cha pe ya bare. Aro dilo tu te tana myo ko di tek ka to a se ba tu te tana a se ma lou ni de tu te tana ri ya ni pi ro ma di ho agata tu te tana khwe thwat twa da ba. Aro adika chano lou ni de tu te tana so yuba be da dharu be da ne patet de tu te tana ri amya song ba be. Aro chano le bama pi ya mwe ka da be. Aro ho Pama, Tayenda, a sippe, ero, Dilo, do de tanam yogo, Tatuan nine, a saint tigo, Josa, like silo, she, da, alo, almi, maba, Pinai bare, Pinaji, a miai, she bare.
Okay. Sura, a good bona, the Agada, tape and pinyarema, or a query bona, the tape and pinyarena, sign a query. Bear, no, my manning, a digatavi, Uza, people, ten bodo, lure, luteman.
มาอยู่ป่ะเบราเนี่ยดารุเบราดาเนี่ยก็หลุแล้วป่ะเนาะนับแต่ชาป่ะเนาะตะชาตะเนี่ย4นี่ไม่เปาะมั้ยเนาะอะล่ะบาเลยสุรุษิเนาะ59นี่อนิเนี่ยเสร็จสุรุษิรู้สิอิงกาจูปอหลุตัวออกมาเลยหลุตัวได้สุรุษิรู้สิดิโลเลยโหสันไอ้ดิสีบ้งนี่เนี่ยเตะตั้วลงไม่เอาไอ้อีกคาจะได้คาจะแล้วไซปิวเอตุติตนะอายิปาลาบาบีเออบะมาปิยะไซปิวเออฉิกันเนี่ยหาสุรุษิไซปิวเอตุติตนะหลุเนี่ยမျိုးมาเลยอายิตุติตนะลุหลุยาบาไอ้เนี่ ပြီးတဲ့အခါကျတော့ဒီ sustainable ပေါ့နော်ဒီတခြားဂျူတွေပေါ်ရောက်သွားတဲ့အခါကျတော့စိုက်လို့ပြုလို့မရတဲ့နေရာကိုစိုက်လို့ပြုလို့ရအောင်ဘယ်လိုလုပ်မလဲဆိုတဲ့သူတေသနာတွေပါပါတယ်အဲ့တော့ဒါတွေကိုလုပ်ဖို့အတွက်ကအခြေခံပါလဲဆိုလို့ရှိရင်ဒီစိုက်ပြုရေးပဲဖြစ်ဖြစ်ဇီဝဗေဒပဲဖြစ်ဖြစ်တတဗေဒပဲဖြစ်ဖြစ်ဒါတွေကိုကိုဝါသနာပါရာကိုကျွမ်းကျင်တဲ့နေရာမှာပေါ့နော်ဒီတဲ့ပို့ပြီးတော့နားလဲအောင်ပြီးတော့ပို့အစင်မြင့်မြင့်တကြွနားလိုက်အောင်စူးစမ်းလို့ရှိလို့ရှိရင်ဒါရီယာပါလာမှာပ
ါဆရာမြန်မာနိုင်ငံကနားထောင်နေတဲ့ပြည်သက်ပေါ့နော်ပြည်သက်ဒီလိုမျိုးအာဂါသနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပရိသတင်နေနဲ့ဘာများဟိုပေါ့နော်ဘာအားပေးချင်ပါလဲ
ဟောအားပေးချင်တာကတော့တစ်ချိန်ကြာလို့ရှိရင်ပေါ့နော်မကြမီအချိန်အတွင်းမှာဟိုကျွန်တော်တို့တိုင်းပြည်ကနေပြီးတဲ့အခါကျတော့ငိမ့်ချမ်းစွာနော်ကဘာကြီးအတွက်ငိမ့်ချမ်းစွာအသုံးပြုနိုင်မဲ့သူတေသနာလုပ်မဲ့လုံနိုင်မယ်အာကာသထဲမှာသူတေသနာလုံနိုင်တဲ့လုပ်ငန်းမျိုးကိုဟိုအောင်မြင်အောင်ဖြစ်ပေါ်လာအောင်ကိုတိုင်းပြည်ကိုကိုစားပြုတဲ့လူတွေအများကြီးပေါ်ပေါက်လာအောင်ကြိုးစားစီခြင်းပါတယ်ဖြစ်နိုင်သွားလဲရှိပါတယ်ဟိုဗမာပြည်မှာလုံနိုင်တဲ့ဟိုလူတွေအများကြီးရှိပါတယ်အဲ့တော့တို့အနေနဲ့ဟိုကျောင်းသူကျောင်းသားတွေကပညာရှင်တွေရောအကုန်လုံးအများကြီးမွေးထုတ်ပြီးပါမွေးထုတ်ပြီးတဲ့အခါကျတော့စူးစမ်းပြီးတော့ဒီဘက်ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူတေသနာလုပ်နိုင်ပါလို့လုပ်နိုင်ကြပါစေလို့လည်းမျှော်လင့်ပါတယ
်ညီမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တင်းနှင်းတွင်နေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11 15539လိုင်းနူမီတာ32 kHz 11803လိုင်းနူမီတာ51 kHz 9335နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့ပြည်တွင်းသတင်းသောသက်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်ရွာသတင်းများကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသောသက်ချက်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကြားပြတ်ရွေးကောက်ပွဲတိုင်းပြည်အတွက်အရေးကြီးသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ် VOA မှတ်အင်ဂျင်နီယာကကိုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပပြီးခဲ့ပါတယ်တနင်္ဂနွေလုံးမှာမဲဆန္ဒနဲ့စုစုပေါင်း1100ကျော်ရှိတာမို့အခုကျင်းပတဲ့မဲဆန္ဒနဲ့73ခုအတွက်ရွေးကောက်ပွဲဟာအရေးမပါဘူးလို့ထင်စရာရှိပါတယ်73နေရာပဲလို့ဆိုပေမဲ့လည်း2015ရွေးကောက်ပွဲကျင်းပပြီးတာ3နှစ်နောက်တစ်ကြိမ်2020ရွေးကောက်ပွဲကျင်းပဖို့အချိန်2နှစ်ပဲလိုတော့တဲ့အချိန်ကျင်းပတာဖြစ်လို့တော့မဲဆန္ဒရှင်တိုင်းသားပြည်သူများရဲ့ဆန္ဒသဘောထားနဲ့နိုင်ငံရေးပါတီတွေရဲ့စီယုံရေးအရေးချင်းကိုအထိုက်လျောက်သိနိုင်တဲ့အနေအထားဖြစ်လို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တဲ့ရွေးကောက်ပွဲအသေးစားလေးပါရွေးကောက်ပွဲမှာဘလို့ရလဒ်တွေထွက်လာသလဲရွေးကောက်ပွဲရလဒ်တွေကနေဘာတွေကောက်ချက်ချနိုင်မလဲ2020ရွေးကောက်ပွဲမှာရောဘာတွေဖြစ်လာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲ73နေရာမှာပြည်သူလွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်1နေရာတိုင်းနယ်ပြည်နယ်လွှတ်တော်အတွက်9နေရာတိုင်းနယ်ပြည်နယ်အဆင့်တိုင်းရင်းသားဝင်ကြီး1နေရာပါဝင်ပါတယ်အဲ့ဒီ73နေရာထဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ဖြိုးက3နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီဒေါက်တာအေးမောင်ရဲ့သားဦးတင်မောင်ဝင်းတို့ကတနေရာစီအနိုင်ရကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ရင်ဥဆောင်ကျင်းပပြီးတဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်နိုင်သမျှဗလိုက်မှုကင်ကင်အမှားယွင်းနေနေနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်တာတွေ့ရပါတယ်ဒါဟာမဲဆန္ဒနဲ့နည်းနည်းပဲရှိလို့ပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်တာဖြစ်တယ်လို့တကယ်ကိုလည်းရွေးကောက်ပွဲအောင်မြင်အောင်စူးစမ်းအားထုတ်ခဲ့တာကိုတွေ့မြင်နိုင်ပါတယ်ဒုတိယတစ်ခုကတော့ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေရဲ့အပိုင်းမှာမဲဆန္ဒနဲ့ထောင်ကျော်တဲ့တကယ်ရွေးကောက်ပွဲကြီးလို့ချင်းချင်းတဲတဲမိကုံရန်ကုံပြိုင်ဆိုင်ကြတာမျိုးမဟုတ်ပေမဲ့ထိုက်တဲ့စူးစမ်းအားထုတ်မှုမျိုးနဲ့ဝင်ရောက်ရှင်ပြိုင်တာတွေ့ရပါတယ်2015ခုနှစ်တုန်းကအခုကျင်းပတဲ့73နေရာမှာလုံးဝအနိုင်မရခဲ့တဲ့ပြည်ခိုင်ဖြိုးပါတီကိုယ်တိုင်တက်တက်ကြွကြွမဲဆွေဝင်ရောက်ရှင်ပြိုင်တာတွေ့ရတယ်လို့ရှုံးမယ်မှန်းသိပေမဲ့မြင်းကြံမျိုးနဲ့မှအင်အားရှိသလောက်စူးစမ်းမဲဆွေစီယုံခဲ့တဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီလူမျိုးကိုလည်းအတိအမှန်ပြကြရပါလိမ့်မယ်ဒါဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတဲ့နိုင်ငံတကာနိုင်ငံအတွက်ဒီမိုကရေစီအလေးချင်းရအောင်ပြုမူကြတာမို့အစဉ်လာကောင်းလို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းပြည်သူတွေမဲလာပြီးတဲ့ပြည်မြအရေးအတွက်ကတော့2015ရွေးကောက်ပွဲကာလရုံးကထက်အများကြီးလျော့နေတာကိုတော့သတိပြုမိနိုင်ပါတယ်။ဒါကလည်းအကြောင်းရှိပါတယ်။လက်ရှိကြားဖြတ်ရွေးကောက်ပွဲဟာမဲဆန္ဒနဲ့နည်းနည်းလေးလှုပ်တာမို့ဘယ်လိုပဲမဲပေးပေးတိုင်းပြည်အတွက်အပြောင်းအလဲဖြစ်မှာမဟုတ်ဘူးလို့ယူဆကြတာကြောင့်လည်းဖြစ်နိုင်ပါတယ
်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဆိုတာဟာလွှတ်တော်ထဲမှာဥပဒေပြည်ရေးလောက်ကိုပဲလှုပ်တာမို့ကိုယ်စိတ်ချက်အမတ်တယောက်ယောက်ကိုမဲပေးလိုက်သည့်တိုင်အဲ့ဒီလူရွေးကောက်တင်မြောက်ခံရရသည့်တိုင်လွှတ်တော်ထဲသွားပြီးဥပဒေပြည်ရေးပဲလုံးမှာမို့တကယ်လက်တွေ့ကိုမျိုးကိုရကိုရွာကိုဘာမှသိပြီးအကျိုးပြုနိုင်မယ်မဟုတ်ဘူးဆိုပြီးယုံကြည်လို့လည်းဖြစ်နိုင်ပါတယ်တကယ်လို့အမတ်တရားလွှတ်တော်ထဲသွားပြီးသမရရွေးချယ်ယုံမဲပေးယုံဥပဒေပြည်ယုံတသက်မကပဲကိုမဲဆန္ဒနေမိတဲ့ပြည်သူတွေရဲ့လူလားချက်တွေကိုအမြဲတမ်းကူညီဆောင်ရွက်ပေးနေမယ်ဆိုရင်အမတ်တူးချင်းပေါ်ပို့ပြီးယုံကြည်ကိုးစားစေဖြစ်ပေါ်စေပြီးရွေးကောက်ပွဲတိုင်းမှာတက်တက်ကြွကြွမဲပေးလာကြမှာဖြစ်ပါတယ
်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေနဲ့ပြည်သူတွေဝေလဲဝေဖန်စိုးရိမ်မှုလည်းဖြစ်ပေါ်နေတာကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ပါပြည်သူလူထုကြီးဟာစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်အောက်မှာမနေချင်တော့လို့2015ခုနှစ်ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သက်ပေးခဲ့လို့ NLD ပါတီအပြတ်အသက်အနိုင်ရခဲ့တာပါ အခုရွေးကောက်ပွဲလုပ်တဲ့73နေရာမှာ2015ခုနှစ်တုန်းက NLD ပါတီဟာ17နေရာအနိုင်ရခဲ့ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲမှာတော့9နေရာပဲနိုင်တာမို့အရင်နိုင်ထားသီးသား4နေရာတောင်ဆုံးရှုံးသွားတာတွေ့ရပါတယ်။မဲဆန္ဒနဲ့နည်းနည်းလေးမှုရာဂိုင်းနှုံးနဲ့တွက်ချက်ပြတာမသင့်တော်ပေမဲ့ဆုံးရှုံးမှုကြီးမားတယ်ဆိုတာကိုတော့ NLD ထိပ်ပိုင်းခေါင်းဆောင်တွေလည်းဝန်ခံကြပါတယ်ဒီအခြေအနေအတိုင်းသာသွားမယ်ဆိုရင် NLD ဟာနောက်နှစ်နှစ်ကြာရင်ကျင်းပမဲ့2020ပြည့်ရွေးကောက်ပွဲမှာ2015တုန်းကလိုအပြက်အသက်အနိုင်ရပါမလားဆိုပြီးစိုးရိမ်နေတာပါအဲ့ဒီအချိန်က NLD ဟာတီထောင်စုအဆင့်လွှတ်တော်နှစ်ရက်အတွက်မဲဆန္ဒနဲ့491နေရာမှာနေရာပေါင်း390ရာဂိုင်းနှုံးအဖြစ်89ရာဂိုင်းနှုံးကျော်နိုင်ပြီးလွတ်တော်တွေရောက်သွားတာပါလွတ်တော်တွေရောက်သွားတော့တက်မတော်သားအမှတ်25ရာဂိုင်းနှုံးရှိနေနှင်ပြီးသားတော့ NLD အမှတ်60ရာဂိုင်းနှုံးဆွန်းဆွန်းရှိသေးတာမို့ကို့တပါတီတဲ့သဘောနဲ့တမရရွေးနိုင်အစိုးရဖွင့်နိုင်ခဲ့တာပါနှစ်ပေါင်း90ကျော်အာနာချုပ်ကင်ထားတဲ့စစ်ဘိုလ်ချုပ်တွေစစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲကနေတမိုင်းဝင်အာနာလွှဲပြောင်းရယူနိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ပြည်ခိုင်ဖြူပါတီဟာလက်ရှိ73နေရာမှာ2015ခုနှစ်တုန်းကတနေရာမှာအနိုင်မရပဲရှိနေရကနေအခု3နေရာအနိုင်ရလာပါတယ်။2015တုန်းကပြည်ခိုင်ဖြူပါတီဟာပါတီတွင်းကြီးမားတဲ့အကွဲအပြဲပြည်သူတွေရဲ့အပြောင်းလဲလူလားမှုစတာတွေကြောင့်တီထောင်စုအဆင့်လွှတ်တော်မှာ 8.3% ခန့်နှုန်းပဲရပြီးအရှုံးကြီးရှုံးခဲ့ရတာပါ။တကယ်လို့များ2020ပြည့်ရောက်တဲ့အထိ NLD ဟာ2015တုန်းကလောက်လူကြိုက်မများတော့ဘူးဆိုရင်အကွဲပြဲမရှိပြင်ဆင်မှုရှိနေညင်ပြီးဖြစ်တဲ့ပြည်ခိုင်ဖြိုးပါတီဟာ2015ခုနှစ်တုန်းကထက်အမတ်နေရာပိုပြီးများနိုင်ခြေရှိပြီးနောက်တစ်ချိန် NLD အစိုးရဖြစ်လာမယ့်အရေးချင်းချောက်ကောင်းချင်းချောက်လာနိုင်ပါတယ်အဲ့ဒီလိုသာဖြစ်ခဲ့ရင်အရေးခင်ဟောင်းကိုပြန်သွားခြင်းပဲလို့စိုးရိမ်သူတွေကစိုးရိမ်နေကြပါတယ
်ဒါတွေနဲ့ပတ်သက်ရင်အဓိကပြဿနာကတော့2008ဖွဲ့စည်းပုံအရလွတ်တော်တွေကတပ်မတော်သားအမတ်25ရာခိုင်နှုန်းဟာတမရရွေးချယ်ပွဲမှာမဲပေးခွင့်ရနေခြင်းပါဒါကြောင့် NLD ဟာဖွဲ့စည်းပုံပြင်ရေးစူးစမ်းတာတိုင်းပြည်တည်ဆောက်ရေးအောင်မြင်အောင်လုပ်ပြပြီးပြည်သူတွေရဲ့ထောက်ခံမှုရအောင်လုပ်တာတိုင်းသားတွေနဲ့မဟာမိတ်ဖွဲ့တာစတာတွေအများကြီးလုပ်ဖို့လိုနေပါတယ်ဒါအပြင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားပါမယ်လို့ကတိကဝတ်ပြုထားကြတဲ့တပ်မတော်နဲ့ပြည်ခံမျိုးပါတီဘက်ကလည်းဖွဲ့စည်းပုံတွေကဒီမိုကရေစီမကျတဲ့အခွင့်အရေးတွေကိုမမျှော်မှန်းပဲဖွဲ့စည်းပုံပြင်ရေးကိုအားပေးပြီးရွေးကောက်ပွဲတွေမှာရိုးရိုးသားသားမြတ်မြတ်တတ်တတ်ရင်ဆိုင်ရှင်ပြိုင်သင့်ပါကြောင်းတင်ပြလိုက်ရပါမယ
်ဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပြီးခုတစ်ခါတော့မအေးတန်နာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှဘေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတည်လက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့အရင် VOE ရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာပြီးတော့အမှတ်ချက်ရေးကြတဲ့စာတို့လေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာကိုလာပြီးတော့အကဲပြတ်ပေးကြတဲ့သောရရှင်တွေရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးခြင်းပါတယ်။ပွင့်လင်းအောင်မြေခုံဆိုတဲ့ Facebook account အော်တိုဘားလာတော့ကလာရေးသွားတာပါ။သတင်းထူးသတင်းမှန်တွေသိရတဲ့အတွက်ကျေးဇူးပါတဲ့။ခတ်တူတူပဲရေးသွားပါတယ်။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ဇင်တော်ဆိုတဲ့သောရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခင်မိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ရောခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစေလိုပါတယ်ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတော့တရားတော်နဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကုညီဖို့တရားအေဂျင့်စွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ်။ VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါ။တိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါ။အားပေးလျက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့ Mandan Pon ဆိုတဲ့တော်ရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမှာကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ VOE ကိုအမြဲတမ်းနားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်ကျွန်တော်က VOE BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOE ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလုံးလျောက် Download လုပ်ထားပြီလို့အလုံးအားတဲ့အချိန်မှာနားဆင်နိုင်တာ VOE ကိုအမြဲတမ်းအပင်းနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့အွန်လိုင်းကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချမ်းကိုထုတ်လွှင့်ပို့ပေးရတာမလို့အွန်လိုင်းကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ဆိုရင်တော့ဒီကျမတို့အခုထုတ်လွှင့်ပေးနေတဲ့နိုင်ငံသားအနောက်နိုင်ငံတွေမှာနေကြတဲ့သူတွေဖို့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအေးရှားမှာရောက်နေတာအာရှဒေတာကပဲဖမ်းယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အစဉ်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အစဉ်ပြေသွားရပါတယ်ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတစ်ရာရှိခဲ့ရင်ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာကျင်ပါတယ်เนาะတလောတော့ကကျမတို့ Facebook ကြားနေတဲ့အတွက်ကြောင့်မလို့ Facebook ကနေပြီးတော့ကျမတို့ဒိုင်းရိုက်ထုတ်လွှင့်ပေးနေတာတဲ့အစီအစဉ်မတက်လာတာနှစ်ရက်လောက်ဖြစ်သွားပါတယ်သောရရှင်နေချက်ချင်းစာရေးလာကြပါတယ်အခုလိုမျိုးလှမ်းပြီးတော့အကြောင်းကြားသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ကျမတို့ video အစီအစဉ်တွေကိုအခမ်းအနားတွေနဲ့ပတ်သက်ပြီးတော့အကြောင်းကြားခြင်းနဲ့ဆိုရင်တော့ကျမတို့စီကို email ပို့မယ်ဆိုရင်လည်းရပါတယ်ဒါမှမဟုတ်ခုနကမတ်မင်းနှင်းပွင့်စာရေးလာတဲ့ messenger မှာလဲအိမ်မှာဒီဖိတ်စာလေးကိုတက်ပုံရိုက်ပြီးတော့ပို့ပေးလို့ရပါတယ်။ဒါမှမဟုတ်လဲစာနဲ့ပဲရိုက်ပြီးတော့ပို့ပေးတာပဲဖြစ်ဖြစ်အဆင်ပြေတာလုပ်လို့ရပါတယ်ရှင်။ကျမတို့စီ email ပို့မယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပို့နိုင်ပါတယ်။စလုံးမက burmese@voanews.com ဖြစ်ပါတယ်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးတော့ပြောပြရချင်ပါတယ်ရှင်။ဥဟန်ညွန့်ဆိုတဲ့သောရရှင်ကတော့မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက keyword နေရာမှာ keyword အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချင်တာဒီစကားလုံးတွေနေရာမှာ phonetic sample တွေထည့်ပေးလို့ရရင်ကောင်းပါတယ်။အင်္ဂလိပ်လိုဘလို့အတန်ထွက်ရမလဲဆိုတဲ့တရုတ်ပြစလုံးတို့လေးတွေထည့်ပေးနိုင်ရင်ပိုကောင်းပါတယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါရှင်။အခုလိုအကြံပြုတာကျေးဇူးတင်ပါတယ်။အန်တီဒေါ်လာလာတန်းကိုဒီဦးဟန်ညွန့်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်။နောက်ထပ်သောရရှင်တယောက်ကတော့နာမည်တော့ရေးမလာပါဘူး။သူကအော်တိုဘာလနှောင်းပိုင်းမှာထုတ်လွှင့်ပေးသွားတဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တစ်ခုဖြစ်တဲ့လိုအပ်နေတဲ့ NLD AMB တင့်မြင့်ရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာပါ။ရခိုင်ပါတီအနေနဲ့ကော်ဖီအာနန်ကော်မရှင်ကိုအစိုးရတွေကတွေ့တင်ပါတယ်။ဒါမှဒေသခံရခိုင်တွေရဲ့ခံစားချက်ကိုကဘာတစ်ခုလုံးကသိသွားမှာပါ။မိမိရဲ့အခွင့်အရေးကိုမိမိဖာသာပိတ်ထားတယ်လို့သူအနေနဲ့ယူဆမိပါတယ်။ပြည်ရင်းရေးလို့အော်ပြီးတော့အတင်းငင်းမနေတင်ပါဘူး။ဒီရေးခင်ဘလောက်အရေးကြီးတယ်ဆိုတာညံရှိတဲ့သူတိုင်းသိနိုင်ပါတယ်လို့သူကရေးလာပါတယ်ရှင်။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးသူရဲ့ထင်မြင်ယူဆချက်ကိုသူရဲ့ရှုထောင့်ကနေပြောလာတာဖြစ်ပါတယ်။ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့အစီအစဉ်တစ်ခုဖြစ်တဲ့ကျမရဲ့အစီအစဉ်ကိုဝင်းမင်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်မှာဒီကျမရဲ့အစီအစဉ်မှာဒီအော်တိုဝါလအကုန်ပိုင်းမှာပဲစေကျော်သက်စိတ်ကြလက္ခဏာဆိုတဲ့ဒီအစီအစဉ်တစ်ခုကိုတင်ဆက်ပေးခဲ့ပါတယ်။စေကျော်သက်ဒီအတွင်းထဲမှာစိတ်သက်ကြနေတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်နေနဲ့ဘလို့ဂရုပြုမိပြီးတော့ဒီကိစ္စကိုလှည့်လည်မြင်မြင်ဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွနေတဲ့သူကိုကိုဝင်းမင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်။ဒီမှာတော့ရှင်ဦးတန်းတင်ကသူ့ရဲ့ရှူရောင်းကနေရေးလာတာမှာတော့စိတ်ချယောဂအများဆုံးဖြစ်တဲ့ကြောင်းနေအရွယ်ကလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံမနေတဲ့အပေါ်ကြီးကနေပြောဆိုမှုတွေကပို့ပြီးတော့စိတ်ချယောဂကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝေမျှလာပါတယ်ဟုတ်ကဲ့ပါဦးတန်းတင်အခုနားဆင်နေတဲ့တော်ရရှင်နေကိုစားကျမကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော်ရရှင်တယောက်မေးလာတဲ့မေးခွန်းတိုလေးကိုလည်းကျွန်မဖြေပေးချင်ပါတယ်။ကိုရဲပါ Messenger ကနေပြီးလှမ်းပေးတာပါ။ Messenger ကနေပြီးလည်းလှမ်းပြီးတော့ဖြေပေးပါမယ်နော်။ VOE ရဲ့ Person ခဏကိုဘယ်လိုရှာလို့ရပါလဲတဲ့။ဟုတ်ကဲ့ဒီမှာကိုရဲကိုကျွန်မပြန်ပြီးတော့မေးချင်တာကဒီအပတ်စဉ်ခဏဆိုတာဘယ်နေရာမှာရှာခြင်းလဲဆိုတာကိုကျွန်မမေးချင်ပါတယ်။အကြောင်းရင်းကတော့ကျွန်မတို့ဒီမှာ VOE မြန်မာပိုင်းweb စာမျက်နှာလည်းရှိတယ်လို့မျိုး VOE မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှန်မူတည်ပြီးတော့ကျမရဲ့အဖြေကတော့ क्वे ပါလိမ့်မယ် တကယ်လို့ internet website voa မြန်မာပိုင်းရဲ့ internet website ပေါ်မှာရှာခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့အဲ bamis.voanews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါအဲ့ဒီကိုရောက်တဲ့အခါမှာပထမအဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိနှားမှာပါအဲ့ဒါကိုထိလိုက်တဲ့အခါမှာ radio လားဒါမှမဟုတ်ရင်လည်း tv လားရွေးချယ်လို့ရပါတယ်အဲ့မှာရေဒီယိုအပတ်စဉ်ခန္ဓာနဲ့ရုပ်မြင်သံကြားအပတ်စဉ်ခန္ဓာတွားပြီးတော့ရှာလို့ရပါတယ်เนาะရုပ်မြင်သံကြားအပတ်စဉ်ခန္ဓာဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္လာမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေကြီးပဲတန်းစီပြီးတော့လွှင့်တာမလို့အဲ့ကအစီအစဉ်တွေရောခန္ဓာတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်ရေဒီယိုအစီအစဉ်တွေဆိုရင်လည်းကျမတို့မနေ့ညနေပိုင်းနေမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြန်မာပြည်ကပေးစာများဓာတ်ရိုက်လေးလိုင်းအစီအစဉ်အဲ့ဒီနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြကြာအထည်ပြန်ပြီးတော့ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးခန္ဓာတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာတာရင်းနေဆိုရင်တော့ကြာတာရင်းထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတနင်္ဂနွေနေ့ဆိုရင်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုရေဒီယိုအပတ်စဉ်ခန္ဓာ၊ရုပ်မြင်သံကြားအပတ်စဉ်ခန္ဓာကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ချမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှိမ့်ပြီးတော့ရှာရမှာဖြစ်ပါတယ်ရှင်။ကျမဖြည့်ပေးတဲ့အဖြစ်ကအပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်เนาะနားမလည်တာရှိရင်လည်းပြန်ပြောဆက်ရေးနိုင်ပါတယ်ရှင်သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်เนาะဟန်ကိုဖြိုးဆိုတဲ့သောရရှင်ရေးလာတာပါစီးပွားရေးလုပ်ငန်းတွေမကောင်းအလုပ်ကိုင်းတွေလည်းမကောင်းတော့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့သူရင်ဖွင့်လာတာကိုနားဆင်ကြည့်ပါဦ
းမင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြဘူးခင်ဗျာအခုလက်တလောအလုတ်လက်မဲ့တွေများနေကြတယ်အလုတ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပြီမဲ့ပေးထားတဲ့လိုအားကားတွေကနေ့တွက်နဲ့တွက်ကြည့်ရင်တွက်ချေမကက်ကြလို့ဘယ်သူမှမလုတ်ချင်ကြဘူးကျွန်တော်ကစာပုံနှိပ်တိုက်မှအလုတ်လုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံနှိပ်တိုက်တွေဆိုရင်စာပုံနှိပ်ရိုက်စရာအလုတ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကထိမထားနိုင်မှုဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိသင့်သလောက်တော့ရှိကြပါရဲ့မပြောင်းလဲတာကတော့အဝေးကိုတွားကြည့်စရာမလိုဘူးလက်ရှိကိုယ့်ဘဝတည်းကိုပဲကြည့်ရင်သိပါတယ်စာဝေးနေရေးကကြက်တဲနေတယ်ဒါဟာအလုတ်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပါ
ဒါကတော့ဒီသောရရှင်ကစာရေးပြီးတော့ပြောလာလို့ပါစာမေးပဲနဲ့ကျွန်တော်တို့စကားပြောဖြစ်တဲ့သောရရှင်တွေလည်းဒါမျိုးတွေပဲညှိလာကြတာတွေ့ရပါတယ် Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစာဝင့်နေရေးအတွက်တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအမြဲတမ်းတွေ့နေရပါတယ်ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရင်ဖွင့်ခြင်းနဲ့ဆိုရင်လည်း video ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရွံ့ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုဆက်ပြီးတော့မြန်မာဒေသသောရရှင်နေအတွက်ရဲရောင်တည်ဆူထားတဲ့သချင်းလေးနဲ့ဖြောပြေးပေးကြပါတယ်ရှင်ထွက်တာတော့နည်းနည်းလေးကြာသွားပါပြီဒါပေမဲ့ဒီအသက်သွင်းပေးပါဆိုတဲ့သချင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
ไอ้ด้วยกองเปียงเปียจนะเพียงไหนแกเย็นยายากูเลยยอมซูเป
ရဲရောင်ပြီးဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Lonely I'm like out thing I do it မြင်လဲ။ Chain may lo day say so more ma ။ Lonely I like qua we lo never say qua ။ Feel me be me out da lo ni da ။ Min me ya ya allo so mo
မရေးတန်တန်ကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကဘာဒရာထူးခြားဆမ်းများသတင်းများအစီအစဉ်ကိုကိုငင်းညန်းကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပါမယ
်မေဃပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကလက်တွန်းလဲဝီးချဲပေါ်မှာထိုင်နေရတဲ့အေရွန်ကိုဒရင်ဟမ်တယောက်မတန်ပင်နဲ့စွမ်းနဲ့ဆိုတာကိုဂင်းနစ်ကဘာစံချိန်၃ခုချိုးပြီးပြလိုက်ပါတယ်သူကလက်တွန်းလေးနဲ့စကိတ်စီးသလိုစီးပြခဲ့ပြီးတော့ကမ္ဘာစံချိန်၃ခုကိုချိုးခဲ့တာပါ။ကမ္ဘာအပြင်ဆုံး quarter pipe drop လို့ပြောရမယ်။စကိတ်စီးဖို့ဖန်တီးထားတဲ့စင်ဂျီရှော့ကနေလက်တွန်းလေးနဲ့ခုန်ချပြခဲ့သလိုအဲ့ဒီစင်ဂျီရှော့ကိုပဲလက်တွန်းလေးနဲ့တက်ပြီးတော့အဝေးဆုံးကိုခုန်ပြခဲ့တာပါ။နောက်ထပ်စံချိန်တစ်ခုကတော့စင်ဂျီရှော့ထိတ်ကိုလက်တွန်းလေးစီးတက်ပြီးထိတ်ကိုရောက်တဲ့အခါအမြင့်ဆုံးလက်တွန်းလေး hand plate လို့ခေါ်တဲ့လက်နဲ့စင်ဂျီရှော့ထိတ်မှာ၆ပြနိုင်တဲ့စံချိန်ကိုလည်းချိုးနိုင်ခဲ့ပါတယ်။သူအမြင့်ဆုံးခုန်ပြခဲ့တဲ့စင်ဂျီရှော့ရဲ့အမြင့်က10မီတာရှိပါတယ်။ကမ္ဘာအဝေးဆုံးရောက်အောင်ခုန်နိုင်တဲ့အကွာအဝေးကတော့21မီတာကျော်ပါ။အေရွန်ဖိုသရင်ဟန်ကလည်းစံချိန်3ခုလုံးကိုချိုးနိုင်ခဲ့တဲ့အတွက်အလွန်ဝမ်းသာနေပါတယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံက Ross Ashley တယောက်ဗြိတိန်တွန်းကိုပတ်ပြီး1800နီးပါးကို5လကြာရေကူးပြခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးနိုင်လက်တန်အတိုင်းဗြိတိန်ကျွန်းကိုတပတ်လည်ကူးပြခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့ရေကူးခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။အသက်33နှစ်အရွယ် Ross Ashley ဟာခုလိုရေကူးခဲ့တဲ့အတွက်ကမ္ဘာစံချိန်၄ခုကိုချိုးခဲ့တာပါ။ပင်လယ်ထဲမှာကမ္ဘာအကြမ်းဆုံးရေကူးပြတဲ့စံချိန်အင်္ဂလန်တောင်ပိုင်းကမ်းခြေတစ်လျှောက်ပထမအဆုံးရေကူးပြတဲ့စံချိန်နောက်ပြီးတော့အင်္ဂလန်တောင်ပိုင်းကနေမြောက်ပိုင်း Scotland အထိအမြန်ဆုံးရေကူးပြနိုင်တဲ့စံချိန်တွေအပြင်ဗြိတိန်ကျွန်းတပတ်လည်ကိုပထမအဆုံးကူးပြတဲ့စံချိန်တွေကိုတင်ခဲ့တာပါ Red Bull ကျွဲရိုင်းအချိုရီကထောက်ပံ့ကူညီခဲ့တာဖြစ်ပြီးရေကူးရာလမ်းတစ်လျှောက်မှာကုန်တင်သင်းမောတွေငမန်းတွေနဲ့ဂျယ်လီငါးတွေကိုလည်းရှောင်ကွင်းသွားခဲ့ရပါတယ်ဒီနေ့ကို12နာရီကြာရေကူးခဲ့ပြီး DA ကျန်းနဲ့ရာသီဥတုအေးဒဏ်တွေကိုခံစားခဲ့ရပါတယ်ပခုံးကဒဏ်ရာရေကူးဝစ်ဆုံပုတ်တိုက်မှုတွေကြောင့်ပုံပဲ့တာတွေဖြစ်ခဲ့သလိုရေငန်ကြောင့်ဒဏ်ရာတွေလည်းရခဲ့ပါတယ်
ဖြစ်တဲ့နိုင်ငံတောင်ပိုင်းချူလို့စမြုပ်ကလေးမှာတိတ်ကူဆက်ရုပ်ကြီးနဲ့လူတိုင်းနွားတစ်ပိုင်းမီလိုတော်တရဝါကြီးတကောင်ကိုမြို့ထဲမှာလက်လျှောက်ပြခဲ့ပါဗျ။ဖြစ်တဲ့လမ်းပေါ်ပြဆက်အဖွဲလာမရှင်းကဖန်တီးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ကြီးနှစ်ရုပ်ကိုနှစ်နှစ်ကြာတိစောက်ခဲ့ရပါဗျ။တိတ်ကူဆက်ရုပ်ကြီးကိုအရီယန်လို့နာမည်ပေးချပြီးတော့မီလိုတော်ကြီးကိုတော့အက်စတိုရီယန်လို့နာမည်ပေးချပါဗျ။တိတ်ကူကြီးဟာအမြင့်53ပေရှိပြီးတော့ခြေထောက်တွေဆက်လိုက်ရင်65ပေအထိရောက်ပါတယ်။အလေးချိန်ကတော့38တန်ပါ မီနိုဒေါ်ကြီးကတော့46ပေမြင့်ပြီး58တန်လေးပါတယ်ဒီဆက်ရုပ်ကြီးနှစ်ခုလုံးကိုလူသားစင်ပေါင်းများစွာကထိ ंछ ုပ်လှုပ်ရှားရတာဖြစ်ပြီးတော့မျက်လုံးတွေနရွက်တွေကိုလည်းအဝေးထိန်ခလုံးနဲ့လှုပ်ရှားစေပါတယ်တောင်းဝင်လှုပ်ရှားဖို့ဆိုတာခနာကိုအစိတ်ပိုင်းအကုန်လုံးလှုပ်နေရမှာဖြစ်ပြီးတစ်ခုခုမလှုပ်ရင်အလုံးမဖြစ်ဘူးလို့လာမချင်းအဖွဲ့ဝင်အင်မလီဘက်ဒက်စပီကပြောပါတယ်ဒီရုပ်ကြီးတွေကိုထူးလူးမျိုးကသူတို့အဖွဲ့ပြဆက်ရုံအစ်စ်ဖွင့်ပွဲအတွက်ပြသတာဖြစ်ပြီးတော့ Guardian of the Temple ဖျားကျောင်းဆောင်အဆောင်ကြီးများလို့နာမည်ပေးထားတဲ့ဇာတ်လမ်းမှာအသုံးပြုခဲ့ပါတယ်ရှင
်ဒူဂျာဆန်ပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာလာမယ့်အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
ရောရှိမြတ်ပြတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစီးစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုရှိမလဲဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားတဟဆတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်များလူရဲ့တော်ရရှိအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင် Daily Life Season ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်များကြမယ့်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 51တို့မှာဖမ်းယူနားဆင်နေကြပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်အတွင်းမှာသတင်းကြီးညုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်တော့ပထမကဘာစစ်ကိုအဆုံးသတ်ခဲ့တဲ့နှစ်ပေါင်း100တည်းတည်းပြီးခဲ့ပြီဖြစ်ပါတယ်။ဆက်အတွင်းသေဆုံးခဲ့ရသူလူသားပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မဟုတ်ဦးမှာစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာခဲ့ကြတာပါ။ခေါင်းဆောင်နှစ်ဦးတို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကိုနှိမ့်သက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေကြိုးပမ်းနေကြပါတယ်။ဒီနှစ်တော်မီလောင်ကျွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော်မီကိုသိပ်မကြခင်အချိန်အတွင်းနှိမ့်သက်နိုင်မယ့်အနေအထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းသေဆုံးသူရှုအလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောဆိုထားပါတယ်။ရိုဟင်ဂျာရေထာနေပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့ဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားပါတယ်။ဒါပေမဲ့ဒီကေဒန်လက်တွေထာနေပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေဆက်လုံမှာဖြစ်မယ်လို့လည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကပထမဆုံးအထုပ်ထာနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ခြားသာပြည်နေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ထာနေပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်သွားမယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထာနေပြန်လာမဲ့သူတွေကိုတော့မောင်တော်မြို့နယ်ငခုရနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့Mikhail Dubinsky ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line no meter 25 32 51နဲ့ line length meter 190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်သတို့ရှင်များအားလုံး BND ရဲ့ကင်းဝေးကြပါစေအားလုံးကိုစိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.